ရင်းနှီးတဲ့တဘာဝဒဏ်တွေတင်ရန်စတာကြွေးဝရဲမြန်မာနိုင်ငံဟာလက်ရှိမှာထိုင်းနိုင်ငံကိုနေဆန်တဘာဝဒဏ်တွေကုဘပေ 1.2 ဘီလီယံရောင်းချနေတယ်လို့နောက်ထပ်ဇော်ဒီကရင်းနှီးမိကနေကုဘပေတန်း300ပါပေးနိုင်တော့မယ်လို့စွန့်ရင်ဝင်းကြီးကဒီနှစ်ဆန်းမှာပြောကြားခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံကိုပါဒီ2013ခုနှစ်ကစပြီးတနေ့ကုဘပေတန်း400ထုတ်ရောင်းဖို့အတွက်စီစဉ်နေတာမို့မြန်မာနိုင်ငံရဲ့ဒီတဘာဝဒဏ်တွေအလားအလာနဲ့အရင်းမြစ်တွေနဲ့ပတ်သက်ပြီးမြန်မာရေနံလုပ်ငန်းအပြင်ရှလန်ဘာဂျာရေနံကုမ္ပဏီနဲ့ကိုပိုင်လုပ်ငန်းတွေမှာပါလုပ်ကိုင်ရင်နှစ်ပေါင်း40နီးပါးရေနံလောကမှာကျင်လည်နေတဲ့ဘူမိယူပဗေဒပညာရှင်ဦးကျော်ကျော်လိုင်ကိုမေးမြန်းပြီးတင်ပြပေးပါပ
ါဒီဘောတက္ကသိုလ်ကတော့အလားအလာကောင်းပါလေအရင်လဲတူတန်ရနေပြီးတော့ကျွန်တော်ရန်နာတဘာဝတက္ကသိုလ်ပြီးတက္ကသိုလ်ထုတ်လာပဲ15နှစ်ရှိပါပြီရဲတကုဆိုရင်1000လောက်လဲကျွန်တော်တဘာဝတက္ကသိုလ်ထုတ်လာ17နှစ်ချင်းဆက်သွယ်ရရောက်ပါပြီအဲ့ဒါကဒီဒီဦးလုံးနေတဲ့ရွှေရနာစီမံကိန်းရတယ်မကြောင်ခင်တက္ကသိုလ်နိုင်ငံကိုရောင်းတော့ပါလားဒါကနောက်ကျွန်တော်တို့ဒီဘက်မှာကြည့်မယ်ဆိုရင်လည်း PTT ကနေပြီးတော့ဇော်တိကစီမံကိန်းရတယ်မကြောင်ခင်ဒီတက္ကသိုလ်ကိုရောင်းတော့ပါလားပြန်ကြည့်လိုက်မယ်ဆိုရင်ကန်းတော်မှာတဘာဝတက္ကသိုလ်ကိုအောင်းနိုင်တယ်အနေကျချိန်ဝန်သုံးခုရှိပါတယ်အောက်ဆုံးကိုကြည့်တနေ့တိုင်းချိန်ဝန်ဒီဘုဒ္ဓမာချိုင်ဝမ်ဒီကျွန်တော်တို့ရခိုင်ဘက်ကိုသွားရင်တော့ရခိုင်ကမ်းလွန်ဒေတာပေါ့ဒီချိုင်ဝမ်သုံးခုစလုံးပါကျွန်တော်တို့ကတဘာဝတက္ကသိုလ်ကိုတွေ့ထားပြီးဖြစ်တဲ့အတွက်ကြောင့်ဒီတန်းလေးတဘာဝတက္ကသိုလ်ရှိရဲဆိုရင် proof ပါပဲကျွန်တော်တို့ဆက်ရှာရင်ထပ်ပြီးတွေ့ဖို့အလားအလာကြီးအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအားလုံးစုစုပေါင်းတဘာဝတက္ကသိုလ်ခန့်မှန်းခြေပမာဏဘယ်လောက်ရှိပါလဲဆရာ
လောလောဆယ် offshore မှာ 90 TCF လောက်ကျွန်တော်တို့ခန့်မှန်းပါတယ်ဆိုတော့ဒါကတော့တက္ကသိုလ်ကိုကျွန်တော်တို့ကတိုင်းတဲ့အခါမှာကုဘပေတယ်ကျွန်တော်တို့တိုင်းပါတယ် 90 trillion cubic feet ပေါ့နော်ဒါကပမာဏကုဘနေပြောမယ်ဆိုရင်အဲ trillion ဆိုတော့တုံးကြောက်ကနေ12လုံးပေါ့နော
်ဟုတ်ကဲ့ဆရာဒီပမာဏကဘာနဲ့ရှင်လို့ရှင်အခြေအနေဘယ်လိုရှိပါလဲဆရာများသလားနည်းသလားအလေလက်လောက်လားဘယ်လိုမှန်းပါလဲဆရာ
ဟုတ်ကဲ့ကျွန်တော်ကနည်းနည်းလေးပြောချင်ပါတယ်ကျွန်တော်တို့ကရေတံတဲ့တဘာဝပေါ့နော်ဓာတ်ငွေတိုက်တွေကိုခတ်မှန်းတဲ့အခါမှာသူကခတ်မှန်းတဲ့ပုံစံတွေအမျိုးမျိုးရှိပါတယ်ဒီနေရာမှာကျွန်တော်ကလွယ်အောင်တစ်ခုပဲကျွန်တော်ကပြောမယ်နံပါတ်1ကတော့ဒါလဲတကယ်ထုတ်လို့ရတဲ့ပမာဏအဲ့ဒီကကတစ်ခုဖြစ်ပါတယ်ခံမဲထားတာတစ်ခုဖြစ်ပါတယ်ခံမဲတယ်ဆိုတာကတကယ်ထုတ်လို့ရချင်ပါလေရပါလိမ့်မယ်တချို့ကကျွန်တော်ခံမဲတာရှိတယ်ဒါပေမဲ့တကယ်ထုတ်ကြည့်မှဟာလာဘယ်လောက်ထွက်မလဲဆိုတာတော့အခက်အခဲတွေးနေတူးမှပြောလို့ရပါတယ်အဲ့ဒါလေးတော့လည်းကွဲပြောဖို့တော့လိုတာပေါ့နော
်ဒီ trillion 90ကဘာပမာဏပါလဲဆရာခမန်းပမာဏ
လားကျွန်တော်တို့ကခမန်းထားတာပါဒါတလောက်ကျွန်တော်တို့ကဒီမှာကတ်လို့ရှိနိုင်တယ်လို့ကျွန်တော်တို့ကခမန်းထားတဲ့ပမာဏဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအခုဆိုလို့ရှိရင်ထိုင်းနိုင်ငံကိုတဘာဝတန်းွေတင်ပို့နေတာနှစ်ပေါင်းတော်တော်ကြာနေပါပြီဆိုတော့ဒီဥစ္စာအခုခမန်းပမာဏတွေကထုတ်သုံးနေတာဘလောက်ကျန်ပါဦးမလဲဆရာ
ကျွန်တော်တို့ကတော့ပေါ့နော်ခမန်းပမာဏကိုပြောတာလည်းပေါ့နော်ကျွန်တော်တို့က proving ကိုကြောတယ်လို့ပြောရင်ဟလာထိုင်းနိုင်ငံကိုပို့နေတာက total ရှိပါတယ်နောက်တစ်ခုက petrolet ရှိပါတယ်အဲ့တော့ total ဆိုရင်30စာချုပ်တယ်ရောင်းမယ်ဆိုစာချုပ်ချုပ်ပြီးရောင်းရတာအခုဆိုရင်15လစ်ထဲကိုကျွန်တော်တို့ဝင်လာပါပြီဆိုတော့ total ကသိခဲ့တဲ့ဒီရတနာဆိုရင်ကျွန်တော်တို့ကတစ်ဝက်ကျန်သေးတယ်လို့ပြောလို့ရတာပေါ့နော် petrolet ဆိုရင်လည်းဒီလိုပဲကျွန်တော်တို့ကရဲတကူတက်ခွေပြေးကိုကျွန်တော်ကိုယ်တိုင်ကစားတွေ့ပြီးတော့တက်ခွေကိုထုတ်လာခဲ့တာအခု17တော့ရှိသွားပြီပေါ့ဒါလည်းပဲ30လို့ကျွန်တော်တို့ကပြောရင်နောက်ထပ်18လေးကျန်သေးတယ်လို့ပြောလို့ရတာပေါ့နော်အဲလိုပြောတာပူပန်ပဲလို့ကျွန်တော်တို့ထင်ပါတယ်ဒီ 90 TCF ထဲကတော့ဘယ်လောက်ကျန်သေးလဲပြောဖို့ဆိုတာကတော့ဒါကကျွန်တော်တို့ကရှိနိုင်တဲ့ဟာကိုပြောတာဖြစ်ပါတယ်
ကျွန်တော်ထိုင်းနိုင်ငံကိုထုတ်နေတာကဒီတနင်္သာရီဂျိုင်ဟွန်းနဲ့မုတ်တမခွေရဂျိုင်ဟွန်းပေါ့နော်ဒီနှစ်ခုရထုတ်နေ
ဟုတ်ပါတယ်ဟ
ုတ်ပါအဲ့ဒါဆိုရင်ဆရာအခုရခိုင်ကမ်းလွန်မှာအတစ်ထပ်ပြီးတွေ့ရတာအဲ့အခြေအနေလေးပြောပြပေးပါဆရာရခိုင်ကမ်းလွန်ဥစ္စာ
ရခိုင်ကမ်းလွန်ကတော့ကျွန်တော်တို့ကရွှေတဘာဝတက္ကသိုလ်စီမံကိန်းခေါ်တာပေါ့နော်ရွှေတဘာဝတက္ကသိုလ်စီမံကိန်းကတော့ပြောပဲဆိုလို့ရှိရင်2004ခုနှစ်ထဲကစပြီးတော့ကျွန်တော်တို့တွေ့ခဲ့တာပါအဲ့လိုလည်းပဲတက္ကသိုလ်စီမံကိန်းတွေရဲ့သဘောတဘာဝအရအကဲပြတ်တွေးတွေကျွန်တော်တို့တူရပါတယ်နောက်တစ်ခါကျွန်တော်တို့ third party certification တွေတူရပါတယ်နောက်ရောင်းဝယ်စာချုပ်တွေချုပ်ရတဲ့အတွက်ကြောင့်ရွှေကတော့မှတ်တာလားဒီ2013ပြပကုန်ကြီးကိုပြုတ်ပြီးဆရောင်းနိုင်တယ်လို့မှတ်ထားပါတယ
်ဒီရခိုင်ကမ်းလွန်ဘက်မှာဘယ်လောက်လောက်ရှိပါလဲဆရာပမာဏ
ရခိုင်ကမ်းလွန်ကတော့ပေါ့နော်အခုလောလောဆယ် proof it ပေါ့နော် proof ဆိုတာကျွန်တော်တို့အထုတ်လို့ရတယ်ဆိုတာအတိအကျအထောက်ထားရပြီးပြီကျွန်တော် third party ဆိုတာကတော့ဒီဝယ်သူရောရောင်းသူရောမဟုတ်တဲ့နောက် party တစ်ခုပေါ့ဒီကဘာပေါ်မှာဒီနိုင်ငံတကာကုမ္ပဏီတွေအတိအမှတ်ပြုတဲ့ party ရှိပါတယ်နော်အဲ့ဒီကုမ္ပဏီကနေပြီးတော့ certify လုပ်ထားတာကတော့ 3TCF ကျော်တော့ကျွန်တော်တို့ရှိပါတယ်ဒီဘူးက
ဆောစောပမာဏ90ရှိရတဲ့ဒီညမှာတုံးမဲ့ရှိတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတ
ယ်ဒါဆိုရင်အကြံပြင်းအတွက်လို့ရှင်ဒီ87 TCF လောက်ကမုတ်တမနဲ့တင်းတင်းသားကြီးဂျိုင်ဝန်းနေထဲမှာရှိတာပေါ့အ
ဲ့ဒါကြီးကတော့ပေါ့လေမုတ်တမတင်းတင်းသားကြီးတော့ကျွန်တော်ရခိုင်ကမ်းမြောင်ဒေသပေါ့နော်ဒီနေရာတွေမှာရှိနိုင်ပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအခုပေါ့နော်ဒီထိုင်းနိုင်ငံကိုထုတ်ရောက်နေနောက်ပြီးတော့အခုတရုတ်ဘက်ကိုထုတ်ရောက်မယ်ဒီပြည်ရင်းအတွက်ကပေါ့နော်ဆရာတို့ဒီရှီလမ်ဘာဂျာမှာဆိုတွေ့ရတာတွေရှိပါတယ်ဒီအခုလူရုမြန်မာနိုင်ငံမှာတန်း60ရှိပါတယ်ဒီတန်း60အတွက်ပေးဖို့ဆိုဒဏ်ငွေပမာဏဘယ်လောက်လောက်ဆိုလို့ရှင်အဆင်ပြေနိုင်ပါလဲဆရာ
ကျွန်တော်တို့မှန်းထားတာကတော့ဒဏ်ငွေအနေနဲ့ကြောမယ်လို့ဆိုရင်အခု total နေပြီးတော့ဒဏ်ငွေဒီနေ့ကိုတန်း180လောက်အမေမနိုင်ငံကိုတော့ဘုထုတ်ပေးနေပါတယ်။ဘာမှဒီရနေပြီးတော့ကုန်းဘောကနေထုတ်တာက60လောက်ရှိပါတယ်။အဲတော့တရားနဲ့60လောက်ရှိပါတယ်။ဒါပေမဲ့အဲ့ဒီတရား60မှာအခုအချိန်မှာအရာလောက်ထပ်လို့နေပါတယ်။ဒါပေမဲ့လည်းပဲတိုင်းပြည်နိုင်ငံစီးပွားရေးတက်လာပါဟိုလာတိုးလာပါနေတဲ့ဆိုရင်ဒီလိုအပ်ချက်တွေကတိုးတိုးတိုးတိုးပြီးတော့ပို့ပြီးတော့လိုလာပါပဲဖြစ်ပါတယ်
။ဆိုတော့ဒီရေနံနဲ့တဘာဝဓာတ်ငွေဖြန့်ဖြူးတဲ့အနေအထားမှာမြန်မာနိုင်ငံမှာဘာတွေလိုနေပါလဲဆရာပြည်ရင်းတုံးမှုအတွက်ဖြန့်ဖြူးဖို့
ပြည်ရင်းတုံးမှုအတွက်ဖြန့်ဖြူးဖို့ကတော့ကျွန်တော်တို့တွေအနေနဲ့ဒီဓာတ်ငွေ pipeline တွေဆောင်းဝီဌာနအကုန်လုံးတော်တော်များများကို pipeline တွေကိုကျွန်တော်တို့ကချထားပြီးဖြစ်ပါတယ်ဒီနေရာမှာကျွန်တော်တို့အဓိကပေါ့နော်ပြည်ရင်းတုံးမှုအခက်အခဲကနှစ်ပိုင်းရှိပါတယ်အဲ့ဒီအခက်အခဲနှစ်ပိုင်းကိုဖြေရှင်းဖို့ကျွန်တော်တို့လိုပါတယ
်ဘုံမီယူပဗေဒပညာရှင်ဦးကျော်ကျော်လှိုင်ပါပြည်ရင်းဖြန့်ဝေဖို့ရှိနေတဲ့အခက်အခဲတွေနဲ့အတူဖြန့်ဝေတဲ့မျိုးစားနဲ့တဘောဝဒန်းွေဖြန့်မြူရမှာတွေ့ရနိုင်တဲ့အန္တရာယ်တွေအကြောင်းကိုတော့နောက်တစ်ပတ်မှာဆက်ပြီးပြောပြပေးမှာပါဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်